Welcome to the Voice of America in Burmese.
Mingla ba shin 2020 ni January la 15 ye Buru ni VOA American tan ye nya bai season 2 ko American pi rong su myo raw Washington DC ga ni dai yai tholin pe ni ba bi. Line do meter 1925 32 line lat meter 190 ro a pye VOA ye Facebook sa myat na VOA Burmese news ga ni pi lo le tholin chein na de pye ni na sin nai ja ba le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုမြတ်မော်ပါရှင်အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေးရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆက်ထိုးပွဲမှာနိုင်ငံသားရဲ့မူဝါဒဆေးရေးကိစ္စနဲ့ကျန်းမာရေးဆောင်ရှားမှုကိစ္စတွေကိုအခြေအနေစတင်တွေညှင်းခုန်ခဲ့ကြပါတယ်အခုလိုထိတ်တန့်သတင်းတွေကိုနားလောင်တဲ့အချိန်ညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေမှာပြီးခဲ့တဲ့ရက်တွေအတွင်းကော့တောင်းပင်လယ်ပြင်ကဖမ်းမိတဲ့လေစီးပြေမွတ်စလင်တွေကိုစီစစ်ပြီးမိသားစုတွေစီပြန်အပ်တာရှိသလို MVC ကတ်မရှိသေးသူတွေကိုလည်းကတ်တွေထုတ်ပေးထားပါတယ်။ကြားပြည်နယ်နေခန္ဓာကိုဒီကနေ့တွားရောက်ခဲ့တဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံတိုးတက်ဖွံ့ဖြိုးတည်ငြိမ်ရေးနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ညီညွတ်မှုဆိုတာလည်းစိတ်ထဲကနေစတဲ့ကိစ္စပါပဲ။ညီညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတ်တူညီမျှမှုရှိရမယ်။မိတ်ဆွေနှုတ်ဆိုတာမိတ်ဆွေလို့ခေါ်နိုင်မှုအတွက
်ဒီသတင်းနဲ့အတူနေပြည်တော်ကတပ်ငယ်မရေမှုမှာကလေးတငယ်အခွင့်အရေးချိုးဖောက်မှုနဲ့မှုခင်းရက်တက်ဖွဲ့ဝင်3ဦးနဲ့လူမှုကွန်ရက်တစ်ခုကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများတင်ကတရားစွဲဖို့အတွက်သမရရှိစီကိုရှောက်ထားလိုက်တဲ့အကြောင်းလည်းသိရမှာပါနောက်ပိုင်းမှာတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်ကိုလေ့လာသုံးသပ်ထားတဲ့လူကွန်ရက်အဖွဲ့ရဲ့2020ထုတ်စီရင်ခံစာအကြောင်းကိုလည်းပြောပြပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကဒီကနေ့ပြောကြားလိုက်ပါတယ်သဘောတူညီမှုထဲမှာအဓိကကန့်သက်ထားတဲ့အချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝယ်လက်မှတ်ထိုးထားတဲ့ဥရောပ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက်မှာအီရန်ကအခုလိုတုံ့ပြန်လိုက်တာပါသဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာကတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေဘက်ကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးဇာရက်ကဒီကနေ့ထပ်ပြောပါတယ်ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရေနံကိုအလုံးလောက်မဝယ်သလိုအီရန်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုလည်းသူကထောက်ပြပါတယ်အီရန်ဘက်ကစာချုပ်ပါဂရီးပြူထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝင်ကြီးဇာရက်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တံခါးမှုတွေရဲ့တက်ရောက်မှုတွေရှိနေတယ်ဆိုတာကိုအီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေဘက်ကလှစ်လျူရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအီရန်အနေနဲ့ဒေါ်လာဘီလီယံတန်းနဲ့ရှိဆုံးရှုံးခဲ့တယ်လို့လည်းသူကဆိုပါတယ်စာချုပ်ထဲမှာနျူကလ িয়ার ဆိုင်ရာကန့်သက်ထားချက်အားလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုပ်ရက်ဟာနျူကလ িয়ার လက်နက်မပြန်ပွားရေးမှပြင်ဆင်လို့မရတဲ့ပြဿနာတွေဆိုရင်ဇာရီရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံပေါင်းပြီးတော့အင်္ဂါနေ့ကညညာချက်ထုတ်ပြန်ခဲ့ကြတာပါ2015ခုနှစ်မှာသဘောတူကြတဲ့ကတော့အဲ့ဒီနိုင်ငံဥရောပ၃နိုင်ငံအပြင်အီရန်တခါအမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးခဲ့ကြပါတယ်။စာချုပ်အရအီရန်ဘက်ကနျူကလ িয়ার အရေးဆောင်ရွက်မှုတွေကိုရှော့ချကန့်သက်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တံခါးမှုတွေကိုရှော့ချပေးရမှာဖြစ်ပါတယ်။ဥရောပသုံးနိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတံခါးမှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်နဲ့တရားဝင်ကုံသွယ်ရေးလုပ်ဖို့အတွက်အားပေးခဲ့တယ်လို့ဖော်ပြထားပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေရဲ့စကားစစ်ထုတ်ပွဲကိုစက်ပြိုရေးနယ်မြေဖြစ်တဲ့အိုင်အိုဝါပြည်နယ်မှာအင်္ဂါနေ့ကကျင်းပတာမှာကိုယ်စားလှယ်လောင်းတွေကြားထိတ်တိုက်တွေ့ခဲ့တာပါ။နိုဝင်ဘာရွေးကောက်ပွဲမှာ Republican သမ္မတဒေါ်နယ်ထရမ့်ကိုဘယ်လိုအနိုင်ရအောင်လုပ်မလဲဆိုပြီးတော့ကိုယ်စားလှယ်လောင်းအစီအစဉ်ကတင်ပြခဲ့တာပါ။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရတ်စစ်ပွဲဆင်နွှဲဖို့2002ခုနှစ်မှာထောက်ခံပေးခဲ့တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနှက်ခဲ့ပါတယ်။2003ခုနှစ်မှာအီရတ်အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုစတင်တဲ့ Sanders ကအမေရိကန်သမိုင်းတစ်လျှောက်အဆိုးဝါးဆုံးနိုင်ငံခြားရေးမူဝါဒကို Mr. Biden ထောက်ခံခဲ့တယ်လို့ဝေဖန်ပါတယ်။အီရတ်ကိုတက်ခဲ့ခဲ့တာမာယွန်းနဲ့လောရဖြစ်တယ်လို့နှစ်တွေနဲ့ချီပြောဆိုလာတဲ့ဒုသမ္မတဟောင်း Biden ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့အီရတ်ပဋိပက္ခအဆုံးသတ်ရင်းနဲ့အီရတ်ရောက်အမေရိကန်တပ်ဖွဲ့ဝင်သိမ်းခွဲကိုနေရပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ခြေပခဲ့တာပါ။အီရတ်စစ်ပွဲကိုဆန့်ကျင်ကြောင်းပြောဆိုခဲ့တဲ့ Minnesota ပြည်နယ်အထက်လွှတ်တော်အမ Amy Klobuchar ကလည်းအီရန်ထိတ်တန့်တတ်မှုကာဆမ်ဆိုလီမနီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့သမ္မတထရမ့်ဟာအမေရိကန်ကိုနောက်ထပ်စစ်ပွဲတရက်စီခေါ်သွားနေပြီလို့ပြောပါရယ်။သမ္မတထရမ့်ကအရှိအလေပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့ဆီလုပ်ခဲ့ပေမဲ့လို့ဒီမိုကရက်သမ္မတ ကိုယ်စားလောင်းတွေကတော့အဲဒီကအမေရိကန်တပ်ဖွဲ့တွေပြန်ခွန်မယ်လို့ပြောဆိုခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတကိုပုံမှန်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှ2019ဒီဇင်ဘာလတည်းကမဲခွဲအတည်ပြုထားပြီးဖြစ်ပေမဲ့အထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါမှာအထက်လွှတ်တော်ခေါင်းဆောင်တွေအနေနဲ့တပ်တွေတွေခေါ်ယူထွက်ဆိုခွင့်ပေးဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုပြီးတော့ပုံမှန်တွေကိုလွှဲမပေးသေးတာဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မကော်နယ်ကတပ်တွေတွေခေါ်ယူစစ်ဆေးဖို့ကိစ္စကိုတင်းခံနေဆဲဖြစ်ပြီးစစ်ဆေးကြားနာတဲ့အခါမှာဆုံးဖြတ်မယ်လို့ပြောကြားထားပါတယ်။သမ္မတကိုတရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့အမှုတည်ဆောက်မှုဟာအားနည်းခဲ့လို့အထက်လွှတ်တော်မှဆက်ပြီးစုံစမ်းစည်းကျင်နေတာဖြစ်တယ်လို့လည်းသူကဝေဖန်ပါတယ်။အမှုစစ်ဆေးကြားနာတဲ့အခါတပ်တွေတွေကိုမခေါ်ဘူးဆိုရင်တော့နိုင်ငံရေးအရာဖုံးကွယ်မှုကြီးဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလိုစီကပြောကြားထားပါတယ်။အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တာနှောက်ယှက်မှုတို့နဲ့တရားစွဲထားတာကိုအထက်လွှတ်တော်မှဆက်လက်ကြားနာစစ်ဆေးဖို့ဒီကနေ့အောက်လွှတ်တော်မှအတည်ပြုပြီဆိုရင်တော့တရားလိုရှိနေအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေကအထက်လွှတ်တော်ကိုအချက်လက်တွေသွားပေးမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေကိုလည်းဒီကနေ့ရွေးချယ်မှာပါ။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တစ်ပတ်အင်္ဂါနေ့မှစတင်ကြားနာစစ်ဆေးမှာဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငြင်းပွားနေတဲ့ကိစ္စတစ်ချို့ပြည်လဲစီမဲ့ကနဦးတဘောသူစားချုပ်ကိုဒီကနေ့လက်မှတ်ရေးထိုးဖို့ရှိပါတယ်။သမ္မတထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီတို့သမ္မတအင်ဖီရိုမှာကုန်သွယ်ရေးစားချုပ်လက်မှတ်ရေးထိုးမှာပါ။ဒါကိုပထမဆင့်ကုန်သွယ်ရေးသဘောတူညီမှုအဖြစ်သတ်မှတ်ဖို့နိုင်ငံစလုံးကဒီဇင်ဘာလလက်မှတ်သဘောတူခဲ့ကြပါတယ်။အဲ့ဒီသဘောတူညီမှုတွေထက်မှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးတော့ဝယ်ယူဖို့တရုတ်နိုင်ငံထဲကပြပကုမ္ပဏီတွေရဲ့အစင်မြင့်နည်းပညာတွေကိုတရုတ်စီအတင်းအကျပ်လွှဲပြောင်းစေတဲ့လုပ်ရပ်တွေကိုရပ်ပစ်ဖို့နဲ့တရုတ်ကိုဝင်လာတဲ့ကုန်တွေဈေးသက်သာအောင်ငွေကြေးချေလဲရတွေမလုပ်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒေါ်လာဘီလျံနဲ့ချီတဲ့တရုတ်တို့ရဲ့ပုတ်ကုန်ပစ္စည်းတွေအပေါ်အခွန်တစ်ကောက်ခတ်မဲ့အစီအစဉ်ကိုအမေရိကန်ကပယ်ဖျက်ပြီးတော့ဒေါ်လာဘီလျံ130တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်ကောက်နေတဲ့အခွန်တွေကိုပါတဝက်အထိရှော့ချပေးဖို့လဲအခုရေးထိုးမဲ့ကုန်သွယ်ရေးသဘောတူညီချက်မှာထည့်သွင်းထားပါတယ်။တိစာ600ငွေကြေးချေလဲမှုလုပ်နေတဲ့နိုင်ငံစီးတဲ့ကနေတရုတ်ကိုအမေရိကန်ကပယ်ဖျက်ထားပါတယ်။ဒါပေမဲ့လဲဒေါ်လာဘီလျံ360တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုတော့အမေရိကန်ကလက်ရှိအနေအထားအတိုင်းအခွန်ဆက်ပြီးတော့ကောက်ခံသွားမှာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဟုတ်တယ်ခုနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့အတွက်နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးတော့ညှဉ်းဆန်နေတယ်လို့ Human Rights Watch လူခွေရေးဖွဲ့ကပြောလိုက်ပါတယ်။လူသားမျိုးနွယ်တို့အပေါ်ကျူးလွန်တဲ့ပြစ်မှုတွေ၊ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့လုပ်ရက်တွေမှာခိုင်လုံတဲ့အထောက်အထားတွေအရာစစ်တပ်ထိတ်တန့်အကြီးအကဲတွေအပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေး FFM အဖွဲ့ကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရဟာဒီကိစ္စကိုဖြေရှင်းဖို့မလိုလားဘူးလို့HRW အဖွဲ့ရဲ့2020ခုနှစ်လူ့အခွင့်အရေးအစီရင်ခံစာထဲမှာပြောထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှုတွေနဲ့အထိပယ်ရှိတဲ့ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ဒေါက်တာဆန်းစုကြည်အစိုးရဦးဆောင်တဲ့အရသာအစိုးရကအကြိမ်ကြိမ်ညှဉ်းဆန်ခဲ့တယ်လို့အစီရင်ခံစာကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့တာနှစ်နှစ်ရှိခဲ့ပြီဖြစ်ပေမဲ့ရိုဟင်ဂျာ6သိန်းလောက်ဟာကောက်ဆစ်စစားဒုက္ခသည်စခန်းတွေမှာပြစ်သိမ့်နေနေကြရတော့မယ်ဆိုတာကိုလည်း HRW အဖွဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။လက်ရှိမှာသူတို့သဘောနဲ့သူတို့နေရပြန်နိုင်လောက်တဲ့အခြေအနေမရှိဘူးလို့ UNHCR ရဲ့အပြောကိုလည်း HRW အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ရခိုင်ပြည်နယ်အလယ်ပိုင်းက ITB ဒုက္ခသည်စခန်းတွေမှာလည်းရိုဟင်ဂျာနဲ့ကမ္ဘာတသိန်း3000လောက်ဟာလွတ်လွတ်လပ်လပ်သွားလာနိုင်ခွင့်မရကြသလောက်ဖြစ်တယ်လို့ကျန်းမာရေးပညာရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာရရှိနေတယ်လို့ HRW ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအဆင့်တင့်ပြင်ထားတယ်လို့ပြောကြားထားပါတယ်။မြန်မာနိုင်ငံထဲမှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတပ်တွေကြား2019ခုနှစ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့တာကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ပဋိပက္ခတွေဖြစ်နေတဲ့နေရာတွေကိုလူခွေရေးလေးလာသူတွေသတင်းတောက်တွေတွာလာခွင့်မရတာနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကိုအရေးကြီးတဲ့ထောက်ပံ့ကူညီမှုတွေတွားရောက်ပ ေးခွင့်မပြုဘူးဆိုတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံ 8,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကိုလည်းပြောထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပိုင်းမှာလည်း2019ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်တည်တတ်တာကြာဆင်းခဲ့တယ်လို့ HRW အစင်ခန်းစာကပြောပါတယ်။လူခွင့်ရေးကိုကန့်တတ်တဲ့ဥပဒေတွေနဲ့တရားစွဲခံရသူ250လောက်ရှိတယ်လို့အစင်ခန်းစာကဆိုပါတယ်ရှင်
။နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရတဲ့ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုကအမှုကမျိုးရောဖနွန်ပင်မာဒီကနေစတင်ဆစ်ဆေးပါတယ်။အတိုက်ခံကောင်းဆောင်ကင်ကတော့သူ့မှာအပြစ်မရှိဘူးလို့ညင်ပါတယ်။သူ့ကို2019ခုနှစ်တုန်းကအစိုးရကိုဖြုတ်ချဖို့ပူးပေါင်းကြံစီတဲ့ဆွဲချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတက်တည်အထောက်အထားအနေနဲ့ကတော့ရွေးကောက်ပွဲဖြူဟာတွေအတွက်အမေရိကန်ရှေ့နေတွေနဲ့တွေ့ဆုံစဉ်ကသူပြောကြားရတွေနဲ့ပတ်သက်တဲ့အချက်အလက်နည်းနည်းပဲရှိတာပါ။အတိုက်ခံ CNRP ကိုအမေရိကန်ကထောက်ခံတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကဆွဆွဲထားတာပါ။ဖျက်သိမ်းထားပြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကတိရဲ့ပါတီ CNRP ရဲ့ဥက္ကဋ္ဌဟောင်းကင်ဆူခါဟာပြစ်မှုထင်ရှားရင်တော့ထောင်နာအနေ30ထိကြာခံရနိုင်ပါလေ။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဆယ်စုနှစ်များစွာအုပ်ချုပ်မှုအောက်စိတ်ကုံနေကြတဲ့ကမ္ဘောဒီးယားပြည်သူတွေကြား CNRP ပါတီကိုလူကြိုက်များပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့နိုင်ငံရေးပြိုင်ဖက်အတိုက်ခံကင်ဆူခါကို2018အထွေထွေရေးကောက်ပွဲမတိုင်ခင်မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့ပါတီကိုလည်းဖျက်သိမ်းခဲ့တာပါ။CNRP ပါတီကို2019ခုနှစ်မှာတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်
။ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်မှာစစ်စစ်လုံးလုံးရှိကြဖို့အီရန်သမ္မတဟာဆန်ရူဟာနီကပန်ကြားလိုက်ပါတယ်။လေးမြန်ကိုပြစ်ချခဲ့မှုနဲ့ပတ်သက်တဲ့အကြောင်းချက်တွေကိုစစ်တပ်ဘက်ကရှင်းလင်းချက်ပေးဖို့ကြံ့ကြံ့ခဲ့မယ်ဆိုရင်တောင်းပန်ဖို့ကိုလည်းနိုင်ငံကိုရုတ်မြန်တန်ကြားဖို့ကနေပြောကြတဲ့မင်ကွန်းနဲ့မှသမ္မတရူဟာနီကပြောခဲ့ပါတယ်။ခီးတဲ့186ယောက်တွေဆုံးခဲ့ရတဲ့ယူကရိန်းလေရင်ပြစ်ချခံရမှုအတွက်အပြစ်အဝရှင်းပြဖို့ကိုလည်းသူကတောင်းဆိုခဲ့တယ်လို့အီရန်အစိုးရရဲ့လုပ်ရက်တွေကိုပြင်ဆင်ဖို့လိုအပ်မှုရှိတယ်ဆိုတာကိုလည်းသမ္မတကဝန်ခံပါတယ်။တဟီရန်လေစိတ်ကနေပြန်တက်ပြီးမကြခင်လေရင်ပြစ်ချခဲ့တာဟာဆက်ချွတ်ရွေးမှုကြောင့်လို့အီရန်ကကနဦးပြောကြားခဲ့ပေမဲ့နောက်ပိုင်းမှာတော့အီရန်စစ်တပ်ကလေရင်ကိုဒုံးကျည်နဲ့ပစ်ခတ်ခဲ့တာလို့ဝန်ခံပါတယ်။ဒီဝန်ခံချက်ထွက်လာပြီးတဲ့နောက်အီရန်နိုင်ငံထဲမှာဆန္ဒပြမှုတွေရှိခဲ့ပြီးအီရန်ဘာသာရေးခေါင်းဆောင်ကြီးအပါအဝင်ခေါင်းဆောင်တွေဆင်းပေးဖို့အထူးတောင်းဆိုနေကြပါတယ်
။အီတလီနိုင်ငံအတွက် EU ဥရောပသမဂ္ဂပေးတဲ့လေယာစိုက်ပျိုးရေးဆိုင်ရာရမုံငွေယူရိုတန်နဲ့ချီကိုမာဖီးယားရာဇဘိုကိုင်းကလိန်လယ်လျရယူမှုနဲ့64ယောက်ကိုအီတလီရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဆီစလီကျွန်းအရှေ့ပိုင်းကမာဖီးယားဂိုင်းတစ်ခုဟာ2010ခုနှစ်ကနေ2019ခုနှစ်ကြာသူတို့ပိုင်ဆိုင်ခြင်းမရှိတဲ့မြေနေရအတွက် EU ရဲ့လေယာစိုက်ပျိုးရေးထောက်ပံ့ငွေယူရို5တန်းခွက်တက်မနဲ့ရယူခဲ့တယ်လို့အစိုးရရှင်းနေရကပြောပါတယ
်။ဘလူးနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးလေစီးပြေးမွတ်စလင်တွေကိုသက်ဆိုင်ရာဒေသအသီးသီးကိုပို့ဆောင်ပေးနေတဲ့အခြေအနေကိုပြောပြပေးမှာပါ။ပြီးခဲ့တဲ့ရက်ပိုင်းကကော့တောင်ပင်လယ်ပြင်မှာဖမ်းမိတဲ့မွတ်စလင်တွေကိုစစ်တွေနဲ့မောင်တော်မျိုးနယ်တွေစီကိုအသီးသီးလွှဲပြောင်းပေးခဲ့ပါတယ်။အဲ့ဒီထက်က18ယောက်ကိုစစ်တွေမျိုးပေါ်မှာအာဏာပိုင်တွေကစီစစ်ပြီးမိသားစုဝင်တွေစီကိုပို့ဆောင်ထားပါတယ်။ကျန်တဲ့သူတွေကိုတော့မောင်တော်ငခုရဒုက္ခသည်စခန်းမှာထားပြီးအဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကလူတွေပါဝင်တာကြောင့်စစ်စစ်ရေးလုပ်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြထားပါတယ်ရှင်။
ကော့တောင်ပင်လယ်ပြင်မှာဖမ်းမိခဲ့တဲ့လေစီးပြေးရိုဟင်ဂျာ182ယောက်ထက်က18ယောက်ကိုစစ်တွေမျိုးတေးချောင်းရိုဟင်ဂျာခြေဝါကိုပို့ဆောင်ခဲ့ပြီးကျန်တဲ့ရိုဟင်ဂျာတွေကိုတော့မောင်တော်ငခုရပြန်လည်လက်ခံရေးစခန်းမှာမြန်မာအာဏာပိုင်တွေကစီစစ်ဆောင်ရွက်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ဒီလိုလဲမောင်တော်ပေါ့ဗျာ။ဟိုအရမ်းတူတူဘူဒီကမောင်တော်ဒီကဘူဒီရှိဟိုရောစီစစ်တော့ဟိုစီစစ်တော့ပြီးအဲ့မှာစစ်စစ်နေတဲ့မှာမောင်တော်ဒီကနေပါဝင်ငယ်ဘူဒီရှိပြီးစီစစ်တော့ဟိုရတဲ့ဘက်မှာအရင်အမှုဖွင့်ခံဒီကဘာမှမဟုတ်ဘူးခါလာတာရှိရင်တော့အဲ့အမှုကိုရင်းရင်းဆိုင်ဆက်ပြန်ရှင်းမှာပေါ့နော်
အဲ့ဒီငခုရပြန်လေလက်ခံရေးစခန်းမှာစီစစ်နေသူတွေထဲမှာဘင်္ဂလားဒေ့ရှ်ဘက်ကလူတွေပါဝင်လာတာကြောင့်တည်တည်ဆဲဆဲစီစစ်နေရပြီးအခုချိန်ထိဘယ်နှယောက်ပါတယ်ဆိုတာကိုမသိရသေးဘူးလို့သူကဆက်ပြောပါတယ
်ဒီမှာနေတယ်တော့မဟုတ်ဘူးဘင်္ဂလားဒေ့ရှ်ကဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရကိုလဲပါတယ်ကျွန်တော်တို့ကအဲ့ဒါတော့ဒီမှာဒီဘက်ကိုခိုးဝင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိမှာကျွန်တော်ကဥပဒေကြောင့်ရဖမ်းပြီးတော့လာဝကအန်နဲ့ရေးပြီးသွားတော့ရေးပြီးသွားဟိုဘက်နိုင်ငံပြန်လွှဲပေးလိုက်တာလေလည်းဒီချိန်မှာငါကူရစကမ်းပါပဲပုံနဲ့ဘင်္ဂလားဒေ့ရှ်ပါဒါပါမပါတော့ကျွန်တော်တို့တရားမသိသေးဘူးကြာဥမာစီစဉ်တော့ရှိသေးတယ်နော
်စစ်တွေမျိုးနဲ့တေးချောင်းခြေဝါကိုတော့18ဦးပို့ဆောင်ပေးခဲ့တာဖြစ်ပြီးသူတို့ကတော့တာဝန်ရှိသူတွေကစစ်ဆေးပြီး MVC ကတွေလုပ်ပေးခဲ့တယ်လို့သူတို့ရဲ့မိသားစုဝင်စီကိုလွှင့်ပြောင်းပေးလိုက်ပြီလို့တေးချောင်းအုပ်ချုပ်ရေးမှူးဦးဆန်မြကျော်ကပြောပါတယ
်အဲ့ဒီစစ်ခနဦးဟာတယောက်ကယောက်ျားအလုံး main ကလေးဟာ6ယောက်ယောက်ျားလေးကခဏယောက်နောက်3ယောက်ကတပိုင်းရွာတိုက်ကအဲ့ဒီလူတွေဟို ဟိုတပ်ဆိုင်ရဲ့အုပ်ထင်းသူတွေကိုအဲ့လိုက်တယ်သူတို့ MBC ကတည်းကလုပ်ပေးလိုက်တယ်ဟောကျွန်းလေမြို့လေလာဝကအဖွဲ့ကလေအဲအရင်သူတို့ကဘာထောက်တာမရှိသူတို့က MBC ကမရှိတော့အဲ့လို MBC ကခိုင်ခိုင်တာပေါ့
ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုထုတ်ပေးတဲ့ MBC ကဟာသူတို့အမှန်တကယ်ရခိုင်ပြည်မှာနေထိုင်တယ်ဆိုတဲ့အတိအမှတ်ပြုကဖြစ်တယ်လို့လည်းတေချောင်းအုပ်ချုပ်ရေးမှူးကပြောပါတယ
်။ကဲခိုင်ခိုင်တဲ့လူကဒီမှာနေတဲ့လူလို့အတိအမှတ်ဖြစ်တော့ဗောအဲဒီအဲနောက်သူအဲ့ဒီတောင်းတောင်းနိုင်ငံသားကဲလူတွေရှောင်းလို့ဆိုရင်ဒီ MBC ကဲခိုင်မှာရှောင်းလို့ရတော့မင်းပါမင်းပါလို့ဒီမှာအဖို့ပေါ်တယ်ဒီမှာနေတိုင်းအထောက်အထားမဲ့ဦးတော်တို့ဘာလို့အထောက်အထားရှိနေဒီနိုင်ငံသားကဲနိုင်ချောင်းနေကြတာပဲ
ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေဟာကမ်းတမ်းနေမြေတစ်ခုတည်းနဲ့ကမ်းတွေမှာနေထိုင်ရတာကြောင့်အလောက်ကန်ခွင်လန်းရှာပါပြီးဆော့ဝက်နေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မကြာခဏဆိုသလိုပြည်ပနိုင်ငံတွေကိုထွက်ပြေးနေကြရတာဖြစ်တယ်လို့ရိုဟင်ဂျာအတိုင်းဝိုင်းကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2019ခုနှစ်ကအာဆာကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်နောက်ပိုင်းတပ်မတော်နေနေချင်းလင်းရေးဆောင်ရွက်ခဲ့တာကြောင့်ရိုဟင်ဂျာ9သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားသလိုပြန်လည်လက်ခံရေးစခန်းတွေလည်းဖွင့်လှစ်ပေးထားတာဖြစ်ပါတယ
်။ကိုသက်နိုင်ပြောပြသွားတာပါရှင်။ဒီကနေ့လွိုက်ကော်မြို့မှာကျင်းပတဲ့ကြားပြည်နယ်နေအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေကြားစည်းလို့ညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်။အခမ်းအနားပြီးမှလူလူဆွေးနွေးပွဲတက်ရောက်ခဲ့တဲ့အပြင်ကယင်းနီပြည်လူငယ်အင်အားစုနဲ့လည်းတိကျတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့58ကြိမ်မြောက်ကြားပြည်နယ်နဲ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကတဝန်လွှာပေးပို့ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကိုယ်တိုင်ပါဝင်တက်ရောက်ခဲ့တာပါဒီအခမ်းအနားမှာအမှားစကားပြောကြားခဲ့တဲ့ဒေါက်တာဆန်းစုကြည်ကမြန်မာပြည်လူတိုင်းသာပေါင်းစုံရှိတဲ့နိုင်ငံအတွက်စီးလုံးညီညွတ်ရေးဟာတိတ်ကိုအရေးပါတာကြောင့်စီးလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်ကျွန်တော
်တို့နိုင်ငံဟာတိုင်းသာပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုဖြစ်လို့ဒီနိုင်ငံဟာတည်တံ့ခိုင်မြဲဖို့အေးချမ်းဖို့တာယာဖို့တိုးတက်ဖို့ဆိုလို့ရှိရင်တိုင်းရင်းသားများအချင်းချင်းမှာညီညွတ်မှုအင်တာမအရေးကြီးပါတယ်ညီညွတ်မှုဆိုတာလည်းစိတ်ဓာတ်ထဲကညီချင်းရဲ့လိုပဲစိတ်ဓာတ်စိတ်ထဲကနေစတဲ့ကိစ္စပါပဲညီညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတ်တူညီများမှုရှိရမယ်မိတ်ဆွေနှစ်ဦးဆိုတာမိတ်ဆွေလို့ခေါ်နိုင်ဖို့အတွက်နှစ်ဖက်စလုံးမှာညီညီများများရှိရမယ်တစ်ဖက်ကအများကြီးအခွင့်အရေးရနေလို့ရှိလို့ရှိရင်နှစ်ဦးဟာညီညီများများမိတ်ဆွေမဖြစ်နိုင်ပါဘူးအဲကျွန်တော်ရဲ့နိုင်ငံဟာတကယ်ပဲတိုင်းရင်းသားများအချင်းချင်းမှာညီညွတ်ဖို့ပြည်လည်ဖို့ဆိုလို့ရှိရင်ဒန်းတူညီမျှမှုရဖို့လိုတယ်ဒန်းတူညီမျှမှုရတဲ့တလို့ရနေတယ်ဆိုတော့ယုံကြည်ချက်ကလည်းခိုင်မာလာဖို့လိုပါတယ
်နိုင်ငံရဲ့ငြိမ်းချမ်းရေးကိုရည်ရည်ထိန်းနိုင်မဲ့ Federal Senate စီကိုစီးလုံးညီညွတ်မှုနဲ့ဥတီသွားနေတယ်လို့လည်းပြောကြားခဲ့ပါတယ
်တရားဥပဒေအရကျွန်တော်ဟာအားလုံးညီညီညီညွတ်နဲ့မျှမျှတတနေနိုင်အောင်လို့ထိန်းထားပေးနိုင်တဲ့စနစ်မလို့ကျမတို့ Federal Senate ကိုဥတီတာပါ။ဒါကြောင့်ကျမတို့ဒီမိုကရေစီကိုဥတီတယ်ပြည်သူလူထုရဲ့အခွင့်အရေးတွေကိုကာကွယ်ဖို့ပြည်သူလူထုတာဝန်သိစိတ်တွေကိုမြင့်တင်ပေးဖို့ဒီပြည်သူလူထုသားနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအကောင်းဆုံးကာကွယ်နိုင်မယ်ဆိုတာကျမတို့ယုံကြည်လို့ကျမတို့ Federal လူဥတီတယ် Federal သားနဲ့ကျမတို့တိုင်းသားပေါင်းလူမျိုးစုပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုရဲ့ရေရှည်ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်မယ်ရေရှည်တည်ငြိမ်ရေးရေရှည်တူးနဲ့တူးယုံကြည်မှုပေါ်မှာအခြေခံနဲ့တိုးတက်ရေးကိုဖြစ်စေနိုင်မယ်ဆိုပြီးတော့ကျမတို့ဖက်ဒရယ်ကိုဥတည်တာဖြစ်ပါတယ
်အခမ်းအနားပြီးနောက်မှာတော့ပြည်내ခမ်းမမှာလူမှုတွေးဆောင်ပွဲကျင်းပခဲ့တယ်လို့ကင်းဒီပြည်내လူငယ်များအင်အားစုနဲ့လည်းဒေါ်ဆန်းစုကြည်ကတီးသက်တွေးဆောင်ခဲ့ပါတယ်ကြားပြည်နယ်ကဒေသခံလူငယ်တွေနဲ့ပြည်နယ်အုပ်ချုပ်သူတွေအကြဗိုလ်ချုပ်ကျေးရုပ်တိဆောက်ရေးနဲ့ပတ်သက်ပြီးပြိပခကြီးကြီးမားမားရှိနေတာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်ကျေးရုပ်ကိစ္စအပြင်ကြားပြည်နယ်ကတပ်သိမ်းမြေကိစ္စအဖမ်းဆီးခံနေရတဲ့တောင်သူများကိစ္စနဲ့လူငယ်များဆိုင်ရာမူဝါဒကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းကင်းဒီပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခွန်တော်မတ်ကပြောပါတယ်နံ
ပါတ်1ဖြစ်တဲ့တောင်သူကိစ္စတွေမှာတော့သူ့အနေနဲ့ဒီလကောအနေနဲ့ဒီလိုပြန်ပြီးတော့ခုနသက်ဆိုင်ရာဝန်ကြီးဌာနနဲ့ပိုင်ပင်ပြီးတော့ရက်ဆက်စုခံနေရတဲ့တောင်သူအစည်းအဝေးရှိနေထုတ်ရုံနဲ့ပိုင်ပင်ပြီးတော့ပုံဆောင်ရွက်သွားမယ်ဆိုတာတော့ပြောသွားတယ်ပေါ့နော်။နံပါတ်2ချက်ဖြစ်တဲ့ဒီရုပ်ကိစ္စကတော့အစ်ကြခုနတောင်သူကိစ္စတွေမျိုးပြောသွားတာမျိုးမရှိပါဘူးကြ။ဒီရုပ်ကိစ္စကတော့ခုနပြဿနာတွေတော့ပြည်내ခိုင်းစစ်ခြင်းနဲ့သို့တော့ဘလို့ဒီနေ့ဆောင်ရွက်ကြမလဲဘသူတွေပါမလဲဆိုတာမျိုးတွေကတော့တိတိကျကျပြောသွားတာမျိုးတော့မရှိဘူး။အပတ်တုံးချက် နေရနေပတ်တဲ့ကိစ္စကျွန်တော်ဒီမှာတော့ဒီစင်တာတွေပြောင်းမယ်ဆိုတဲ့ကိစ္စတွေကတော့မှတ်တမ်းဖြည့်နေပဲပြန်ပြီးတော့ပြောသွားရရှိတယ်ဆိုတော့ဒီနေ့ကတော့ပြင်ပြောရင်တော့ကျွန်တော်တို့ဒီနမှုတိတ်မရှိဘူးဗောနော်
ဒေါ်ဆန်းစုကြည်ဟာ KNP လူငယ်များအင်အားစုနဲ့တွေ့ဆုံပြီးတဲ့နောက်မှာယမိရဖတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ကိုပြည်내အစိုးရကစီစဉ်ခဲ့ပေမဲ့တွေ့ဆုံပွဲမှာဆွေးနွေးဖို့အချိန်များများမရနိုင်တာကြောင့်နိုင်ငံရေးပါတီတချို့ကတက်ရောက်တာမရှိခဲ့ကြောင်း KN အမျိုးသားပါတီဥက္ကဋ္ဌခွန်ဘီတူးကပြောပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့တက်ငယ်မရိမှုနဲ့နောက်ဆက်တွဲအခြေအနေတွေကိုအလှည့်ပေးကြပါမယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှု3ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနီ page တာဝန်ခံတို့ကိုကလေးသူငယ်အခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲနိုင်ဖို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကနိုင်ငံတော်သမ္မတစီကိုစတင်ပြီးတော့ရှောက်ထားလိုက်ပါတယ်။မြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့ Victoria အမှုလို့ခေါ်တဲ့တပ်ငယ်မရိမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင်။
Victoria အမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဦးဆောင်သူတွေဖြစ်ကြတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားမှုရဲမှုကြီးမင်းဟန်နဲ့မှုကင်းရဲတပ်ဖွဲ့ဌာနမှရဲမှုကြီးတာတွန်းတို့အပြင်ရဲတပ်ဖွဲ့ရဲ့သတင်း Facebook စာမျက်နှာတာဝန်ခံတို့ဟာပြည်သူဝန်ထမ်းတွေဖြစ်နေတာကြောင့်သူတို့ကိုကလေးငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေအတွက်တရားစွဲဆိုနိုင်ဖို့ကြိုတင်ခွင့်ပြုမိန့်ကိုဥပဒေနဲ့အညီတောင်းခဲ့တာလို့တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ်
တပ္ပရိယာခွင့်ပြုနေတောင်းတယ်ဆိုတာဥပဒေနဲ့အညီတောင်းထားတာပေါ့နော်အဲ့တော့တမနာယုံကလည်းပဲအကြောင်းပြန်နေမယ်လို့ကျွန်တော်တို့မျှော်လင့်တယ်ခွင့်ပြုမိရခဲ့တယ်ဆိုရင်တော့ကျွန်တော်တို့က first information report ကိုဒီအမှုဖြစ်ပွားခဲ့တဲ့မြန်မာရဲတပ်ဖွဲ့ဌာနချုပ်ရှိရာနေပြည်တော်ကသက်ဆိုင်ရာမြို့နယ်ရဲစခန်းမှာကျွန်တော်တို့အမှုခွဲရဖြစ်ပါ
ပြခဲ့တဲ့ဒီဇင်ဘာ19ရက်နေ့တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Victoria လို့နာမည်ဝတ်ပေးထားတဲ့လိမ့်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ကလေးငယ်ရဲ့အမိရင်းနဲ့မိသားစုကိုရေးအချက်အလက်တို့ကိုအချိန်ချင်းထုတ်ဖော်ပြောဆိုသွားတဲ့မှုကင်းရဲတပ်ဖွဲ့ဝင်တွေဟာကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့တမန်ရထံပို့တဲ့စာမှာဖော်ပြထားပါတယ်ဆွဆွဲခံထားရသူတွေကပြည်သူဝန်ထမ်းတွေဖြစ်တာကြောင့်ရာဇဝတ်ကျင့်ထုံးဥပဒေပုံမှာ169အရာတမန်ရရဲ့ကြိုတင်ခွင့်ပြုမိန့်ရမှာသူတို့ကိုတရားစွဲဆိုလို့ရမယ်လို့ရှင့်နေဦးသိန်းတန်းဦးကပြောပါတယ်။ Victoria အမှုဟာမြန်မာနိုင်ငံတရားစီရင်ရေးတခုလုံးကိုစိန်ခေါ်နေတဲ့အမှုဖြစ်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတယ်ဆိုတာကိုအလုံးသတိပြုလာစေချင်တယ်လို့လည်းပြောပါတယ်။
တမန်မှုမဟုတ်ပါဘူးဒီမှုမှာဖြိုးဖြစ်စေမဟုတ်တဲ့ကြံစည်တွေအများကြီးရှိနေတယ်။ကိုလို့တာမားလို့မားကြောင့်ဘူးမဝန်ခံတာမရှိပါဘူးနော်။ဒီအခြေအနေပေါ်ကနေတစ်ဆင့်ကျွန်တော်တို့ကဘာကိုပြောလင့်တာလဲဆိုတော့မြန်မာနိုင်ငံရဲတပ်ဖွဲ့စီရင်ကြောင်းတဲ့ဟုတ်ကဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရှိစဉ်ရှိလိုက်တဲ့အတိုင်းနိုင်ငံတော်သမ္မတရဲ့ကိုယ်ကယ်မှုအောက်သို့မဟုတ်လို့ရှိရင်တပ်ဆိုင်ရာတိုင်းနဲ့ပြည်နယ်ဒေသကြီးဝန်ကြီးတွေရဲ့အနိကကိုယ်ကယ်မှုမှာရှိပြီးတော့စိုးရွားဖွဲ့နဲ့ဒီပူးပေါင်းပါဝင်နိုင်တဲ့အခြေအနေကိုဖြစ်အောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ပြောလင့်တယ်အဲ့ဒီအတွက်ရည်စူးပြီးတော့ဒီအမှုကျွန်တော်ပါဝင်ဆောင်ရွက်တာဖြစ်ပါ
နေပြည်တော် Wisdom Hill ပုဂ္ဂလိကမူချိုချောင်းက Victoria လို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အမှုကိုနေပြည်တော်တက္ကိနခရိုင်တရားရုံးမှာ6လကျော်ကြာစစ်ဆေးပြီးတဲ့နောက်တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဆိုသူကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လှုပ်ပေးခဲ့ပါတယ်။အဲ့ဒီနောက်မှာပဲ Victoria အမှုအပေါ်ပြင်ဆင်ချိန်2လပေးထားပြီးအဲ့ဒီကာလကျော်လွန်သွားရင်အမှုဖြစ်ချိန်မှာဝတ်ခဲ့တဲ့ Victoria ရဲ့အဝတ်အစားနဲ့ကိုအောင်ကြီးရဲ့အဝတ်အစားတွေကိုမိရှို့ဖျက်ဆီးပစ်ဖို့တရားရုံးကအမိန့်ချထားတာပါ။ဒါပေမဲ့တရားလိုဖြစ်သူ Victoria မိသားစုအပါအဝင်ဒီအမှုအမှန်တရားပေါ်ပေါက်ဖို့အတွက်ဝန်ရံနေသူတွေကဒီဘော်ကိုမလိုလားကြပါဘူး။လက်ရှိအချိန်မှာသမီးလေးရဲ့ကျန်းမာရေးကောင်းမွန်လျက်ရှိပြီးကြောင်းပြန်တက်ချင်တဲ့ဆန္ဒရှိနေတယ်လို့အနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမူညိုကပြောပါတယ်။
အမေလေးရဲ့ခြေနေရတော့တောင်းတချင်တာတခုရှိရပါတော့ကျွန်တော်တို့ကတရားရုံးကနေပေးထားတဲ့ရပောင်း60အပြည့်သေးတော့ဒါတကယ်လို့များဥပဒေရုံးကနေကောင်းကြီးကိုပြန်ပြီးရောမြန်ဟိုပြင်ဆင်ခြင်းနဲ့မြန်ဆက်ပြီးရောတိုင်းကိုတင်မလားမတင်မလားကျွန်တော်တို့ဒါတွေစောင့်နေရတဲ့အခြေအနေရှိပါတယ်တကယ်လို့သူတို့ကတင်ခဲ့လို့ရှိရင်တော့တမျိုးပေါ့လေသူကတော့ဘာမှကြိုလုပ်လို့မရသေးပဲစောင့်ဆိုင်နေတဲ့သဘောပဲရှိပါတယ်ခင်ဗျဟုတ်ကဲ့ပါဟုတ
် Victoria အမှုနဲ့ပတ်သက်ပြီးလက်ရှိအချိန်မှာဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရှင်ပြန်လှုပ်ပေးထားပေမဲ့ကျူးလွန်သူအစ်စ်အမှန်ကိုတော့ဖော်ထုတ်နိုင်ရင်မရှိသေးပါဘူးမြန်မာနိုင်ငံမှာတက္ကသိုလ်မရေမှုတွေအများအပြားရှိပေမဲ့အခု Victoria အမှုဟာမတင်ကားစရာအချက်တွေများပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးမှန်တိုင်းမှာဆောင်ရွက်ချက်အားနည်းနေတာတွေရှိတာကြောင့်လူအများကအမှုမှန်ပေါ်ပေါက်ရေးတောင်းဆိုနေကြပြီးပညာရှင်အသီးသီးကလည်းဒီအပေါ်ကိုဝန်းရံနေကြတာပါ
စစပြပြပေးသွားတာပါရှင်အခုတခါတော့ HRW လူခွင့်ရေးအဖွဲ့ရဲ့2020ပြည့်နှစ်ထုတ်စီရင်ခန်းစာဘက်ကိုအလှည့်ပေးကြပါမယ် တယ်နိုင်ငံဟာသူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်ဩဇာကိုတုံးပြီးတော့ပြည်ပနိုင်ငံတွေကသူ့အပေါ်မဝေးပန်းနိုင်အောင်လုပ်နေသလိုနိုင်ငံတကာလူ့အခွင့်အရေးစနစ်တစ်ခုလုံးကိုထိခိုက်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့Human Rights Watch ရဲ့2020အစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်တွင်းကသူ့နိုင်ငံသားတွေရဲ့အခွင့်အရေးကိုဖိနှိပ်ယုံတာမကပြည်ပနိုင်ငံတွေကိုပါလွှမ်းမိုးလာတဲ့အထိဖြစ်လာကြောင်းအစီရင်ခံစာမှာထောက်ပြထားတာပါ။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်ကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီအစီရင်ခံစာကြောင်း VOA သတင်းတောက် Jessman Oni ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာဝီဂါမွတ်စလင်လူနည်းစုတွေကိုဖိနှိပ်ဆက်ဆံနေတဲ့အပေါ်အင်္ဂလိပ်ပရီးမီယာလိဂ်ဘောလုံးသမားတစ်ယောက်ကအွန်လိုင်းပေါ်မှာဝေဖန်လိုက်ပြီးတဲ့နောက်ဒီအသင်းရဲ့ဘောလုံးပွဲတွေကိုတရုတ်နိုင်ငံနဲ့ပြသခွင့်အစိုးရကပိတ်ပင်ခဲ့ပါတယ်။ပရီးမီယာလိဂ်ဘောလုံးအသင်းအနေနဲ့သူတို့အတွက်အကျိုးမြတ်များတဲ့ဈေးကွက်ပြတ်သွားနိုင်တယ်ဆိုပြီးသတိပေးလိုက်ကြပါ။ဒါကတရုတ်အစိုးရအနေနဲ့သူ့ရဲ့စီးပွားရေးအရှိန်အဝါကိုတုံ့ပြန်ကမ္ဘာတဝန်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစိုးရကစားမှာဖော်ပြထားပါတယ
် China has been harassing
တရုတ်အစိုးရဟာသူ့ရဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကိုကုလသမဂ္ဂမှာဝေဖန်တဲ့အပြောအဆိုအပြုအမူအလုံးကိုလည်းချင်းချောင်းနောက်ဆက်ပြောလို့ရှိပါတယ်သူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်အဟွာကိုတုံပြီးတော့သူ့အပေါ်ဝေဖန်ပြောဆိုမှုတွေကိုပိတ်ပင်နေတာပ
ါ HRW Human Rights Watch ရဲ့တရုတ်ရေးရာသုတေသီယာကီဝမ်ပြောသွားတာပါသမရရှိချင်းပင်ရဲ့ဥဆောင်မှုအောက်မှာတရုတ်အစိုးရဟာအင်တာနက်သုံးစွဲမှုတွေတက်ကြွလှုပ်ရှားသူတွေနဲ့ဘာသာရေးအုပ်စုတွေအပေါ်ချင်းချောက်မှုတွေနဲ့လူ့အဖွဲ့အစည်းကိုကျွမြင့်ချုပ်ကင်လာနေတဲ့အကြောင်းလဲ HRW ရဲ့2020အစီရင်ခံစာမှာဝေဖန်ထားပါတယ
် This is the most severe
တရုတ်နိုင်ငံမှာဆယ်စုနှစ်တွေအတွင်းဖိနှိပ်မှုအပြင်းထန်ဆုံးအချိန်မှာပဲရေကြီးမှုတော်လိုင်းကာလဓမ္မမဟုတ်အလားတူကာလမျိုးကိုပြန်သွားနေတာပါရှင်ချန်းဒေသကတော့အဆိုးဆုံးပါပဲအဲ့ဒီဒေသကဝီဂွာနဲ့တက်ကစ်မွတ်စလင်တန်းတဲ့ချီဟာတရုတ်စိုးရရဲ့ထင်းသိမ်းစခန်းတွေမှာနေရပြီးတော့အစ္စလမ်ဘာသာနဲ့သူတို့ရဲ့ရိုးရာစင်လာတွေဘာသာစကားတွေစွန့်လွတ်လာအောင်လို့စိတ်သက်စစ်ဆင်ရေးလုပ်တာခံကြရပါတယ
်။ဒါတော့ဒီနှစ် HRW ရဲ့အစီရင်ခံစာကိုဟောင်ကောင်မှာတွားရောက်ထုတ်ပြန်ဖို့စီစဉ်ထားပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်ကိုဝင်ရောက်ခွင့်ပိတ်ပင်ခံခဲ့ရတဲ့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Ruth ပြောသွားတာပါ။ဟောင်ကောင်ကဒီမိုကရေစီဆန္ဒပြပွဲတွေကို HRW ကထောက်ခံအားပေးတဲ့အတွက် Ruth ကိုပြည်ဝင်ခွင့်ပိတ်ပင်အဖြစ်ပေးတာဖြစ်တဲ့အကြောင်းပြည်ထောင်စုဂျာရီဌာနပြောခွင့်ရကန်ရှောင်းကပြောပါတယ
်ဒီအဖွဲ့တွေဟာဟောင်ကောင်မှာရှိတဲ့တရားလွတ်လပ်ခွင့်နဲ့ခွဲထွက်ရေးသမားတွေကိုတွေးထိုးပြီးအစွန်းရောက်အကြမ်းဖက်မှုတွေဖြစ်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေတာပါဟောင်ကောင်မှာလက်ရှိဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေအတွက်သူတို့မှာတာဝန်ရှိပါတယ်ဒါကြောင့်အခုလိုအပြစ်ပေးခံရတာပါ
တရုတ်စိုးရရဲ့လူခွင့်ချိုးဖောက်မှုတွေကိုလူသိရှင်ကြားဝေဖန်တဲ့နိုင်ငံတချို့လည်းရှိပါတယ်။ဒါပေမဲ့လည်းဥရောပကဗြိတိန်ခွဲထွက်ရေး Brexit လိုပြဿနာတွေနဲ့အလုံများနေတဲ့အနောက်နိုင်ငံတွေအပါအဝင်ဒီလိုနိုင်ငံတွေအနေနဲ့တရုတ်ပေါ်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးတော့မလုံနိုင်ကြပါဘူး။ဒါဝရောယာကီဝန်ကအခုလိုခြောက်ပြပါတယ
်။ Traditionally countries that have been
လူခွင့်ခိုင်မာအားကောင်းတဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့တခြားအာဏာရှင်နိုင်ငံတွေကလူခွင့်ချိုးဖောက်မှုအခြေအနေကိုခံခံမှမှဖိအားပေးမပြောကြပါဘူး။တရုတ်အစိုးရနဲ့စီးပွားရေးဆက်ဆံမှုတွေရှိနေတာကြောင့်ရှင်ကျန်းဒေသကဆိုးရတဲ့ဖိနှိပ်မှုတွေအပါအဝင်တရုတ်နိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေကိုသူတို့ကနှုတ်ပိတ်နေကြတာပ
ါနိုင်ငံပေါင်း100ကျော်ကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်တင်ပြထားတဲ့ HRW ရဲ့အခုနောက်ဆုံးအစဉ်ကန်စာထဲမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတွေကိုလည်းဖော်ပြထားပါတယ်ပြီးခဲ့တဲ့2019ခုနှစ်အတွင်းလက်နက်ကိုင်တိုင်းဒေသအဖွဲ့တွေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းနဲ့ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့လူခွေချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးငင်းဆန်နေတဲ့အကြောင်းအစဉ်ကန်စာမှာဖော်ပြထားပါတယ်။အချိန်ထဲမှာပဲလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေလည်းပြီးခဲ့တဲ့နှစ်ထဲမှာသီးသီးသာသာကျဆင်းသွားခဲ့ပြီးပြည်သူတွေရဲ့ခွင့်ရေးတွေကိုကန့်ကွက်တဲ့ဥပဒေတွေနဲ့တရားစွဲဆိုခံရတဲ့သူ250ကျော်ရှိနေတဲ့အကြောင်း HRW ရဲ့2020အစဉ်ကန်စာမှာဖော်ပြထားပါတယ်ရှင်။
မကင်ဖြူထွေးပြောပြသွားတာပါရှင်ကျွန်တော်တို့ VOA ကိုစားလိုက်ကနေပြီးတော့ဆက်သွယ်လို့ရဆိုရင်စားလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
အဲ့လိုကလေးကန်ဆာဖြစ်တဲ့ကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးစေယုံကြီးမှာရှိတယ်မန္တလေးကလေးစေယုံကြီးမှာရှိတယ်ဗမာနိုင်ငံမှာ200ရှိရပေါ့နော်အဲ့လိုရှိရဆိုတာ
ကလေးတွေမှာကင်ဆာဖြစ်လာတယ်ဆိုရင်အချိန်မီကုသမှုရယူနိုင်တဲ့အကြောင်းကလေးအထုကုသမတော်ဒေါက်တာဒေါ်အေးအေးခန့်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါနောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံပြည်တွင်းစစ်မှအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးနေပြီးအခုသမရရှီချင်းပင်ရဲ့ခရီးစဉ်အတွင်းမှာဒီကိစ္စပြေလည်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးကဲဟောင်းပရစ်စီလာကလပ်ကဆိုပါတယ်အသေးစိတ်ကိုတော့ပရစ်စီလာကလပ်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် What they have said that is the excuse is that it's the anniversary of theEstablishment of diplomatic relations between
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေရဲဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမကြိမ်မဟုတ်ပါဘူးနောက်ပြီးတော့ရှီချင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပ
ါမကြခင်ကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတရားလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမ္မတလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is trueThis is true. I wouldn't argue with that.
အဲ့ဒါမှန်ပါတယ်။ကျွန်မစောရကမတက်လို့ပါဘူး။တရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေရပါ။အလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ်
။ကုလသမဂ္ဂမှာတော့တရုတ်ကဗီဒီယိုအနာရှိရယ်။ ICJ မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲ။အဲ့ဒီတရားရုံးကဆုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခိုင်းမှာ
We'd have to see what the decision is. I'm not sure what the international court
ဆုံဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူးယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတခက်အရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
ဆိုတော့မြန်မာကိုသူကတရုတ်ဘက်ကိုပူပြီးရွေ့တော့အောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that you can say that I don't think that
Westerners look at it that way အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါလေ။နောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါလေ
။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
။ Well, you may remember that when President Obama visited, he met with
တရဥပမာမြန်မာပြည်ကိုသွားတော့က NGO တွေအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလည်းပါကောင်းပါမယ်တွေ့ကြတာမှတ်မိမှာပါဒါဟာဒီမိုကရေစီနိုင်ငံတွေအတွက်လုံယိုးလုံစင်မှာသူတို့ကတော့ဗန်မလိုက်ဘူးဆိုတာကိုပြသတာပါဒါဟာတရုတ်အတွက်တော့အသည့်အဆန်းမှာဒါပေမဲ့တရုတ်မြန်မာဆက်ဆံရေးမှာတော့ဒါကမဆန်းပါဘူး NLD အနိုင်ရကလေးကတရုတ်ကနိုင်ငံရေးပါတီတွေကိုအထူးအာရုံစိုက်ခဲ့ပါတယ်အဲ့ပါတီတွေအများပြားကိုလည်းတရုတ်ကိုဖိတ်ခေါ်ခဲ့ပါတယ်ဆိုတော့သူခီးစဉ်ဒီပါတီတွေနဲ့တွေ့တာသူ့အတွက်အဓိပ္ပာယ်ရှိပါလိမ့်မယ်။ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံသစ်တစ်မျိုးဖြစ်နေပါလေ
။တကယ်တော့မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူး။နေဆက်ဒေသမှာရှိတဲ့တိုင်းရင်းသားသဘုံအဖွဲ့တွေသာဖြစ်ပါတယ်။ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေတဲ့ကိစ္စကိုတော့တရုတ်သမ္မတဟာသူ့ရဲ့ခီးစဉ်အတွင်းမှာတစုံတရာပြေလျော့သွားအောင်စွမ်းဆောင်လိမ့်မယ်လို့ထင်ပါလား
။ I don't think there'sa lot of advantage to him in getting too deep.
အခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူး။ဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်။ဒစိတ်ဒေသအားဖြင့်ဒီစပုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးယုံကတက်တမန်တချို့ကငြင်းချင်းရေးစစ်ဆက်ပွဲမှာပါဝင်နေပါတယ်။တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓားကိုတုံးနေတာဖြစ်ပါတယ်။ဆိုတော့ရှီကျင်းပင်ဟာငြိမ်းချမ်းရေးဖြစ်စဉ်အတွက် lip service အပြောသာရှိပြီးတော့တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
းအဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့ကြိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကြိုးဆိုရဲလို့ကြေညာချက်ထုတ်ထားပါတယ
် As long as there is conflict it is disturbing Chinese investment
ဒီဘက်ရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနောက်ဆက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပြည်ပခသစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေသခံစစ်ကောင်းဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားတာပါ။ဒါကမမှန်ကန်တဲ့လုပ်ရပါ။အရက်သားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
။ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီကြောက်ဖြူမှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲ။တချို့ကဒီလုပ်ငန်းတွေဟာရှင်းမတွနိုင်ဖြစ်နေလို့သုံးသပ်ကြပါရတယ်။အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲ။တရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there. There's the port, the Cheokpyu port and then
ဒီညမှာအကြောင်းအရာနှစ်ခုရှိပါတယ်။ကျောက်ကျူစိတ်ကန်းတဲ့အထူးစီးပွားရေးဇုံလို့ဖြစ်ပါလေအထူးစီးပွားရေးဇုံကတော့အစင်းသစ်ဖြစ်နေပါပြီသဘောတူညီမှုလက်မှတ်ထိုးပြီးပါပြီကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသပ်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်ကျောက်ကျူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိတ်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
အဲ့ဒီစိတ်ကန်းကိစ္စကအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well it you could say that but China has many ports now
အဲ့လိုပြောလို့ရပါတယ
်
အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူးဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်မြုံနယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ
်။ရှင်းရှင်းပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ရဘူး။အမေရိကန်ကိုတရုတ်နဲ့ဆိုင်ရင်ပူပြီးတော့နှိမ့်ဆက်ကြပါတယ်။ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မတော့အမေရိကန်ကဘာကြောင့်ဝင်မကြတာလဲဘာကြောင့်မြန်မာကိုဒီညမှာဝင်မကူသလဲလို့လူတွေကစဉ်းစားကြပါလိမ့်မယ်ပရက်စတာဘာပြောချင်ပါလဲ
Well first you have to consider geography I mean there are certain things that are immutable
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါပြောင်းလဲလို့မရနိုင်ပါဘူးကျမတို့အမေရိကန်ကကမ္ဘာကြီးရဲ့တခြားတစ်ဖက်မှာပါမြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှည်ရှည်လဲလဲထိစပ်နေရမှာမဟုတ်ပါဘူးတရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်ကျေးမှုကြီးဆက်နွယ်မှုတွေရှိခဲ့ပါတယ်ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူ
းဆိုရင်တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်လည်းအမေရိကန်နဲ့အဝေးကြီးပဲအဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလားပရစ်စတာ
We have interest there I don't dispute that, but we don't have the same kind of relationship that China has, and we never will because of geography.
ကျမတို့ရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်ဒါကိုကျမမမြင်ပါဘူးမြန်မာနဲ့ကျမတို့ကတရုတ်တို့နဲ့လိုဆက်ဆက်ရေးမရှိပါဘူးပထဝီအနေထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါပြင်အမေရိကန်ရဲ့ယင်းနှမြုံနယ်မှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ယင်းနှမြုံနယ်မှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူးဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ယင်းနှမြုံနယ်မှုတွေအများကြီးရှိနေပါတယ်ဥပမာဆဲဖုန်းတာဝါတွေနေဆွမ်းအင်ကုမ္ပဏီတွေစတာရှိပါတယ်။ဒါမှမဟုတ်လွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။ NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါအပြင်တရုတ်ယင်းနှမြုံနယ်မှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေဖြစ်မှာပါ
။မြန်မာနိုင်ငံအနေနဲ့ဒီတရုတ်နဲ့အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်တို့ရဲ့အကြမ်းမှာပေါ့လေ။ကိုနိုင်ငံရဲ့အကျိုးစီးပွားကိုလည်းမထိခိုက်စေရအောင်ဘယ်လိုထိန်းချုပ်သွားသင့်လဲဆိုတာကိုပရစီလာအကြံပေးပါဆိုရင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျာ
Well it's really a long term question the more that Burma heads towards democracy and
ဒါဟာတကယ်ရင်ရှိကိစ္စတည်းပါမြန်မာနိုင်ငံဟာဒီမိုကရေစီရဲ့အဆောက်အုံတွေများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နှိစက်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လဲလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြားထင်ရှားပါတယ်စီးပွားရေးအပေါ်မှာလဲကြီးစွာရိုက်ခတ်ပါတယ်ပြည်ပခတွေကလဲတိုင်းပြည်အနှံ့ဖြစ်နေလို့ယင်းနှမြုံနံဖို့အခက်ခဲဖြစ်စေပါတယ်စစ်တပ်ကလဲပြည်ပခကိုဖြေရှင်းမဲ့နဲ့ပိုးပိုးပြီးတော့ကြီးထွားအောင်သာလုပ်နေပါတယ်သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းချင်တယ်ရေရှည်ဆက်ဆံချင်တယ်ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်
အာကတ်တိုမီယွန်တခုဆက်မေးချင်ပါတယ်ဆာဒီအရေဗျာနဲ့ကြတော့အမေရိကန်ကအင်မတန်ပလန်နံပါတ်တင်နေပါလားတကယ်တော့ဆာဒီအရေဗျာဟာလည်းဒီမိုကရေစီနဲ့အင်မတန်အလှမ်းဝေးပြီးတော့လူ့အခွင့်အရေးခေါင်မာတဲ့အဖွဲ့အစည်းတစ်ခုပါပဲ
I think you've overstated the case I think that it gets a lot of attention
ရှေ့ဒီကိစ္စကိုနည်းနည်းပိုပြောရလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆာဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်ဆော်ဒီအာရေဗျဟာကဘာကြီးအတွက်အဓိကရေနံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလဲမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိထရမ့်အစိုးရကဆော်ဒီအာရေဗျကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေတယ်လို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျယ်ပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူး။ပြဿနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူးရေနံနဲ့ဘေးရင်မိသားစုအပေါ်မှာအခြေခံထားတာပါဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
းဘုချော့ဆန်သားရဲ့မြန်မာရေးတန်တက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးလူမှုကြမ်းမာရေးအစီအစဉ်ကိုနှာစင်ကြရပါမယ်ရင်သွေးငယ်တွေမှာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါမှာမိဘတွေအနေနဲ့ထိတ်လန့်တုန်လှုပ်နေုံနဲ့မပြီးပါဘူးအချိန်မီကုသမှုခံယူနိုင်ဖို့အတွက်ကလေးကင်ဆာရောဂါကုသပေးနေတဲ့ဆေးရုံကြီးတွေကိုအမြန်ဆုံးဆက်သွယ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်စောကတင်ဆက်ပေးထားပါတယ်ရှင်
ကလေးငယ်လေးတွေဟာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိရှိတဲ့သူတွေအတွက်နှေးပါနေပါသေးတယ်။ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်နိုင်တယ်လို့ထင်မှန်မှားတာကြောင့်ရောဂါဖြစ်ရှာမရပဲအချင်းလွန်သွားတဲ့ကင်ဆာလူနာကလေးငယ်လေးတွေကိုအများအပြားတွေ့မြင်နေရတာပါ။ကလေးငယ်လေးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေဟာကြိုတင်ကာကွယ်လို့မရဘူးဆိုပေမဲ့လူကြီးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေနဲ့နှိုင်းယှဉ်ရင်တော့ကုသပျောက်ကင်းမှုအခွင့်အရေးတွေပုံများနေတာကြောင့်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်တယ်လို့တန်တရားရှိပြီဆိုရင်ရန်ကုန်နဲ့မန္တလေးကကလေးကင်ဆာရောဂါကုသတဲ့ဆေးရုံကြီးတွေစီကိုဆက်သွယ်စုံစမ်းပြီးစစ်ဆေးကုသမှုခံယူဖို့လိုတယ်လို့ရန်ကုန်မြို့ Helping ကလေးဆေးရုံကြီးမှကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်အေးခိုင်ကပြောပါလဲ
အဲ့လိုကလေးကင်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ2နေရာရှိရပေါ့နော်အဲ့လိုရှိတယ်ဆိုတာကိုလည်းသိစေချင်ပါတယ်အဲ့လိုကုတဲ့ကလေးတွေမှာဆုံးမဝါရဲ့လူတွေလည်းရှိသလိုအခုလိုကောင်းပြီးတော့ယောဂကင်းစင်ပြီးတော့အခုလိုဒီနေ့လိုမျိုးပျော်ရွှင်နေတဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုတာကိုလည်းအားပေးပြီးတော့အသိပေးချင်ပါတယ်
ကလေးငယ်လေးတွေဟာကိစ္စရောဂါဖြစ်မယ်လို့ထင်မှတ်ထားတာကြောင့်ယောဂအတိနောက်ကျခဲ့ရတဲ့သူတွေဟာမြန်မာနိုင်ငံမှာအများအပြားရှိနေတာကိုတွေ့ရပါတယ်။ယူရင်းချင်းစီလဲလဲတဲ့အထိစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကြောင့်တာလီလင်းတန့်လို့နောက်ကျမှသိတဲ့အဖြစ်ဆိုးမျိုးတွေမကြုံတွေ့ရလေအောင်လင်းတန့်မြတ်တာလို့ခေါ်တဲ့ကလေးကင်ဆာဖောင်ဒေးရှင်းကိုတည်ထောင်ပြီးသတိပေးကူညီမှုတွေကိုလှုံ့ဆော်လျက်ရှိတယ်လို့လင်းတန့်မြတ်တာကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဝင်းမာဟန်းကပြောပါတယ
်လင်းတန့်ဆိုတာကအမသာလီဆုံးသွားတဲ့သားရဲ့နာမည်ကိုယူထားတာအဲဒီသားကစားဖြစ်ခတဲ့ကသူကနျူရိုဘလစတိုမာလို့ခေါ်တဲ့အကျော်အဆက်မှာဖြစ်တဲ့ကင်ဆာပေါ့အဲတော့သူကအဆင့်၄ဆိုတော့မတို့သူ့အမျိုးမျိုးကုဖို့စူးစမ်းတယ်ဒီရန်ကုန်ဆေးရုံနဲ့ပေါင်းပြီးရောဘန်ကောက်နဲ့ပေါင်းပြီးရောကုဖို့စူးစမ်းတယ်အဲ့ဒီထိုင်မှာသူကဟိုယူရင်းချင်းစီလဲပြီးကုလို့ရှိရင်တော့ကြောက်နိုင်စေ50ရာခိုင်နှုန်းလောက်ရှိရဲဆိုတော့အမတို့မျှော်လင့်ထားတာပေါ့နော်အဲ့တော့အဲ့ဒီအချိန်တုန်းကအဲအမတို့တငယ်ချင်းမိတ်ဆွေတော်တော်များများအဲ့ဒီစေကုသစိတ်ဆိုပြီးသူ့ကိုဝိုင်းမြောက်အထွေထွေထဲကြတယ်ဒါပေမဲ့တသားယောဂါရှင်းလာတဲ့အချိန်မှာသူယူရင်းချင်းစီလဲတာမလုပ်လိုက်ရဘူးအဲ့တော့အဲ့ဒီသူ့တဲ့စေကုသစိတ်လေးတွေကိုဖယ်ထားပြီးအမတို့ဒီဖောင်ဒေးရှင်းစပြီးတော့တည်ထောင်ဖြစ်တာ
ကလေးကင်ဆာယောဂါတွေဟာယောဂလက္ခဏာစပြတဲ့အချိန်မှာကင်ဆာမဟုတ်တဲ့ယောဂါတွေကနေခွဲခြားဖို့အချိန်ယူရတာကြောင့်ကင်ဆာယောဂါကုသတဲ့ဌာနကိုချက်ချင်းရောက်မလာနိုင်မဲ့ရှိနေတတ်ကြပါတယ်။တလွန့်တူကွေးယောဂါဖြစ်တယ်လို့ထင်ပြီးဆေးရုံတင်ရကနေကင်ဆာယောဂါဖြစ်နိုင်တယ်လို့တန်တရားရှိခဲ့တာကြောင့် Helping ကလေးဆေးရုံကြီးကိုရောက်လာပြီးကုသမှုတွေကိုအချိန်မီရယူနိုင်ခဲ့တယ်လို့မင်းပြေဆောင်ကျော်ရဲ့မိခင်ဖြစ်သူမတ်ဟီမန်ခက်ဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါတယ်
။သူကစဖြစ်တာဖြားတာဖြားတယ်ပြီးရင်မပြောက်ဘူးပြန်ပြန်ဖြားတယ်ဘိုင်ယိုကျက်စစ်တပါတိုက်လိုက်တယ်ခဏလေးပဲအဖြားကကျသွားတယ်ပြန်ပြန်ပြီးတော့အချိန်မှန်မှန်ပြန်ပြန်တက်လာနောက်ပြီးကျတော့သူကဖြူပဲဖြူတော့ဖြစ်လာခလေးရလေအဲ့နဲ့တလွန့်တူကွေးလို့ထင်တာလေအဲ့နဲ့ဆေးရုံပို့တော့တလွန့်တူကွေးပို့မွေးကြည့်တော့သူကတလွန့်တူကွေးမဟုတ်ဘူးတဲ့ဒါပေမဲ့သွေးဖြူတွေကများနေတယ်တဲ့အဲသွေးဖြူများရင်လည်းယောဂါနှစ်ခုဖြစ်နိုင်တယ်တဲ့ဆရာဝန်ကပြောပါတယ်အကြိတ်ကင်ဆာရဲ့တဲ့တွေးကင်ဆာရဲ့ဖြစ်နိုင်တယ်တဲ့အဲတော့သူ့အရင်ဆုံး CT ဖတ်လိုက်တယ်ခန္ဓာကိုယ်မှာအကြိတ်တွေပါရှိရဆိုCT ဖတ်လိုက်တဲ့အချိန်မှာသူကအကြိတ်တွေပါရင်မရှိဘူးဒါပေမဲ့သူကအသေးနဲ့ဘေးလုံးနဲ့ကြီးတယ်တဲ့အဲ့ဒီအသေးနဲ့ဘေးလုံးကြီးတာသွေးနဲ့တက်ဆိုင်တဲ့ယောဂါတဲ့အဲ့နဲ့သူ့နောက်ဆုံးဆရာဝန်ကခြေစီဖောက်မယ်ဆိုဖောက်တော့ခြေစီကခန်းကျင်တယ်တဲ့ခြေစီခန်းကျင်တဲ့လက္ခဏာတဲ့တွေးကင်ဆာဖြစ်နိုင်တယ်တဲ့အဲကြောင့်မို့ဒီဆေးရုံအရင်လွှဲပေးလိုက်တာတွေးကင်ဆာဌာနကိုချက်လာ
ကင်ဆာယောဂါဆိုတာကြောက်စရာယောဂါတစ်ခုဖြစ်ပါတယ်။ကလေးကင်ဆာယောဂါတွေမှာတော့လူကြီးကင်ဆာယောဂါတွေနဲ့မတူဘဲပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေများတာကြောင့်ရင်သေးမိဘတွေအနေနဲ့လှုပ်ဆောင်တင်တာတွေကိုအများဆုံးလှုပ်ဆောင်ပေးဖို့လိုတယ်လို့ Helping ကလေးဆေးရုံကြီးမှကလေးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနင်းကပြောပါတယ
်။ကလေးကင်ဆာတော်တော်များများဟာပျောက်ကင်းနိုင်ဖို့အရန်ကိုရာခိုင်နှုန်းများပါတယ်။အဲ့တော့ကမ္ဘာအတိုင်းအတာနဲ့ဆိုလို့ရှိရင်ကလေး10ယောက်မှာ8ယောက်ဟာပျောက်ကင်းနိုင်တယ်လို့ဆိုပါတယ်။အဲ့တော့ကလေးကင်ဆာဖြစ်ရင်10ယောက်မှာ8ယောက်ပျောက်ကင်းနိုင်တယ်။အဲ့ဒီအတွက်ကြောင့်မလို့ကြောက်လို့ရှိရင်လည်းကြောက်ပေမဲ့လည်းကိုလောရမယ့်ဟာလေးတွေကိုဆက်ပြီးတော့မှလှုပ်သွားပါ
။ကင်ဆာယောဂါဖြစ်ပြီဆိုရင်ငွေကြေးကုန်ကျမှုတွေများနိုင်တယ်လို့သိရှိထားကြတာပါ။ကလေးကင်ဆာယောဂါဝေနာရှင်တွေအတွက်ကင်ဆာယောဂါနဲ့ပတ်သက်တဲ့ဆေးဝါးတွေကိုနိုင်ငံတော်က80ရာခိုင်နှုန်းထောက်ပံ့ပေးထားပြီးပြည်တွင်းပြည်ပအလူရှင်တွေက20ရာခိုင်နှုန်းထောက်ပံ့ကူညီပေးထားတာကြောင့်ကင်ဆာယောဂါကုသတဲ့ဆေးဝါးတွေအတွက်ငွေကြေးကုန်ကျမှုတွေကိုစိုးရိမ်ပူပန်နေဖို့မလိုဘူးလို့ပမောက္ခဒေါက်တာတော်ကြီးခိုင်ကပြောပါတယ
်။ဒီကလေးကင်ဆာတွေကိုဆေးကုတဲ့အခါမှာကင်ဆာဆေးဝါးတွေရဲ့80ရာခိုင်နှုန်းလောက်ကိုနိုင်ငံတော်ကနေပြီးတော့အကုန်ကြခံပြီးတော့ကုသပေးနိုင်ပါတယ်။20ရာခိုင်နှုန်းလောက်ကတော့ဆရာမတို့ကနိုင်ငံတကာနဲ့ပြည်ရင်းပြည်ပအလှူရှင်တွေရဲ့ပံ့ပိုးမှုနဲ့ဆရာမတို့ကပြည့်စုံအောင်ပေးနိုင်ပါတယ်။ဒါကြောင့်ကလေးကင်ဆာကုသရတဲ့အခါမှာဆရာမတို့အနေနဲ့ဆေးဝါးကုန်ကြဖို့ကုန်ကြမှုမရှိပါဘူး
။ယင်းနေ့ကလေးတွေမှာကြွတင်ကာဝယ်လို့မရတဲ့ကင်ဆာယောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါကြောက်လန့်ဆွေးရိမ်မနေပဲကလေးကင်ဆာယောဂါကုသပေးတဲ့ဆေးရုံကြီးတွေစီကိုအများဆုံးဆက်သွယ်ပြီးတွားရောက်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်စောပါ။
ထပ်တန်းစွာအစီအစဉ်ထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုမနေ့ကကြာသာပတိနေ့မနေ့ခင်မှလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးကိုရနိုင်စီစဉ်တက်ဆက်ပေးနေတဲ့တပတ်အတွင်းအကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Spain Super Flower ဘောလုံးပွဲမှာတော့ Real Madrid အသင်းနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Serena Williams ကတော့ Auckland Classic Tennis ပြိုင်ပွဲကိုနိုင်ရပြီးတော့၃နှစ်အတွင်းမှာသူမရဲ့ပထမဆုံးချန်ပီယံဆုကိုရရှိသွားပါတယ်ကမ္ဘာကြက်တောင်ချန်ပီယံ Kanto Momota ဟာမလေးရှားနိုင်ငံကရင်တိုင်းမှုအတွင်းမှာဒဏ်ရာရသွားခဲ့ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာစပိန်စူပါဘောလုံးပွဲမှာတော့ Real Madrid အသင်းကနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်
မဒရစ်မြို့ကနှစ်သင်းဖြစ်တဲ့ရီယယ်နဲ့အသလက်တီကိုမဒရစ်တို့ရဲ့စူပါဖလားဖိုင်နယ်ကိုဆော်ဒီအာရေဗျနိုင်ငံမှာတနင်္ဂနွေနေ့ကကစားကြတာမှာနှစ်သင်းစလုံးအချိန်ပိုပြီးတဲ့အထိဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီခံကြတာမှာရီယယ်မဒရစ်အသင်းက၄ဂိုးတကူနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။အခုလိုစူပါဖလားကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးရီယယ်ကွင်းလယ်လူတိုနီခရုစ်ကတော့
Para ganar títulos como hoy o lo que falta, bueno, siempre tienes que...
Si lo mismo no hay ya, yo no lo miren por cuando lo llevo a lugar, yo no lo tienen en el ya, porque si ya di tu papá, no me ya di papá, que yo no lo sé, yo ya, papá.
ဒီနေ့စပိန်စူပါဖလားကိုတော့အရင်ကလိုစပိန်ပြည်တွင်းဖလားပူဆွဲတဲ့နှစ်သင်းပဲပြိုင်တာမဟုတ်ဘဲပုံစံသစ်နဲ့ပြောင်းချင်းပါတာဖြစ်ပြီးတော့စပိန်မှာပြီးပြိုင်ပွဲမှာပထမနဲ့ဒုတိယရတဲ့နှစ်သင်းအပြင်စပိန်ရှုံးထွက်ဖလားဖိုင်နယ်တက်တဲ့နှစ်သင်းစုစုပေါင်း၄သင်းဘိုးလူကြတာဖြစ်ပါတယ်။စက်ထဲမှာပဲဘာစလိုနာတိုက်စစ်မှုလူဝစ်ဆော်ရက်စာတနင်္ဂနွေနေ့ကညာဘက်ဒူခွဲစိတ်ကုသမှုကိုပြုလုပ်ခဲ့ပါတယ်။ဒါကြောင့်ဆော်ရက်စာဘောလုံးပွဲတွေကနေ၄လလောက်နားယူရမှာဖြစ်တယ်လို့ဘာစလိုနာအသင်းကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်မှာတော့ဒီတစ်ပတ်မှာလီဗာပူးနဲ့စပါ့စ်တို့တွေ့ကြကြပြီးလီဗာပူးကဘရာဇီလတိုက်စစ်မှုဖာမီနိုသွင်းတဲ့တကူတွေနဲ့နိုင်သွားပါတယ်။လီဗာပူးသွင်းဟာဒီပွဲနိုင်လိုက်တဲ့အတွက်20ပွဲမှာပွဲ20နိုင်တပွဲစီ61မှတ်နဲ့အင်္ဂလိပ်ဘောလုံးသမိုင်းမှာ21ပွဲအတွင်းမှာအမှတ်အများဆုံးရတဲ့အသင်းဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ဒါကြောင့်လီဗာပူးအနေနဲ့ရှုံးပွဲမရှိကစားပြီးတော့အမှတ်အများဆုံးအသင်းဖြစ်တဲ့စံချိန်တင်မလားဆိုပြီးတော့လည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီတစ်ပတ်မှာ Man City ကလည်း Aston Villa ကို 6-9 တကူနဲ့နိုင်သွားပြီးတော့ဒုတိယနေရာကိုရောက်လာပါတယ်။ဒီဘက်မှာ Man City က Argentina တိုက်စစ်မှု Aguero က 3-0 သွင်းပြီးတော့ Premier League မှာစုစုပေါင်း 189 ဂိုးနဲ့ပြိပကနေလာကစားတဲ့ဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ Aguero မတိုင်ခင်ကတော့ Arsenal တိုက်စစ်မှု Henry က 185 ဂိုးနဲ့ပြိပဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ထားတာပါ။တင်နစ်ပြိုင်ပွဲတွေဘက်ကိုလျှောက်ရင်တော့ Serena Williams တယောက်နယူးဇီလန်မှာချင်းပါတဲ့ Auckland Classic တင်နစ်ပြိုင်ပွဲမှာပိုဆွဲပြီးတော့၃နှစ်အတွင်းပထမဆုံးချန်ပီယံဆူဖလာကိုရသွားပါတယ်။တင်းငွေနေ့ကကစားတဲ့ Final မှာ Serena ကတနိုင်ငံဒေသာ Jessica Pegula ကို 6-3 6-4 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာ Serena တွက်တော့2019 Australia Open မှာပိုဆွဲပြီးနောက်ပိုင်းပထမဆုံးအကြိမ်ပိုဆွဲတာဖြစ်ပါတယ်။နောက်တဲ့တင်နစ်သတင်းတစ်ခုကတော့အခုနှစ်မှာပထမဆုံးအကြိမ်ဖြစ်တဲ့ကျင်းပါတဲ့နိုင်ငံလိုက် ATP တင်းနစ်ပြိုင်ပွဲမှာတော့ဆာဗီယာကစပိန်ကိုနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဩစတြေးလျနိုင်ငံမှာကျင်းပါတဲ့ဒီ ATP Plus တင်းနစ်နောက်ဆုံးဖိုင်နယ်မှာဆာဗီယာကစပိန်ကိုနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။တူးချင်းကစားတဲ့ပွဲမှာစပိန်ကဘော်တစ်စတာဂုတ်ကဆာဗီယာကလာဂျိုဗစ်ကိုနိုင်ပြီးကမ္ဘာစင်တဲ့နဒောင်းနဲ့အစ်စ်နဲ့ဂျိုကိုဗစ်တို့ပွဲမှာတော့ဂျိုကိုဗစ်ကနဒောင်းကို 6-6 နဲ့နှစ်ပွဲပြတ်ပြန်နိုင်ပြီးတော့နောက်ဆုံးနှစ်ယောက်တွဲပွဲမှာလဲဆာဗီယာကဂျိုကိုဗစ်နဲ့ထရိုက်စကီတို့အတွဲကစပိန်ကFeliciano Lopez နဲ့ Pablo Carreño Busto တို့ကိုနိုင်သွားတာကြောင့် Serbia ကနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်သွားကြတာဖြစ်ပါတယ်။ဂျပန်နိုင်ငံကကမ္ဘာ့ကျက်တောင် Champion Kanto Momodo တယောက်တော့ Malaysia နိုင်ငံကဝေးပြေးလက်မှာဒလနေကရင်တိုင်းမှုဖြစ်ပြီးတော့အစည်းအဝေးတင်လိုက်ရပါတယ်။ Momodo ကတော့နှခေါင်းယူဂျိုပြီးမျက်နှာမှာဒဏ်ရာရသွားတာကြောင့်ဥထွာကြားရဆေးုံမှာတင်ထားရပါတယ်။ဒါနဲ့ပတ်သက်ပြီး Malaysia ကျန်းမာရေးဝန်ကြီး Ahmad ပြောတာကတော့
Akhir Moses Butkan seperti mana saya mendapat maklumat daripada pengarah daripada attending
ဘရိုကိုကူတာပေးနေတယ်တမားတော်ကြီးစီကနေရတဲ့တရင်အရာတော့ဒီရင်တိုက်မှုမှာဒဏ်ရာရခဲ့သူအားလုံးရဲ့အခြေအနေအားပုံမှန်တည်တည်ငြိမ်ငြိမ်ရှိပါတယ် Ultra Jaya ဆေးုံနဲ့ကျွန်တော်တို့အကုန်လုံးကသူတို့ကိုအကောင်းဆုံးကူတာပေးနိုင်အောင်ဆောင်ရွက်နေပါတယ
်မိုမိုဒါဟာ Malaysia Master ချက်တော်ပြိုင်ပွဲမှာပိုးဆွဲပြီး Malaysia ကနေပြန်ဖို့လေးစိတ်ကိုအသွားမှာရင်တိုက်မှုဖြစ်ခဲ့တာပါဒီရင်တိုင်းမှုအတွင်းကားဒရိုင်ဘာတည်ဆုံသွားပြီးတော့မိုမိုတာအပါဝင်၄ယောက်လည်းတရားရသွားခဲ့ပါတယ်အီရန်နိုင်ငံရဲ့တူဒီသောအမျိုးသမီးအိုလံပစ်ဆုရှင်ခမီးယားအလီဇာရာကတော့အီရန်နိုင်ငံကနေထွက်ပြေးပြီးတော့တခြားနိုင်ငံမှာခိုးလုံလိုက်ပါပြီသူဘာကြောင့်အခုလိုခိုးလုံလိုက်တာပါလဲသူကတော့အီရန်မှာအမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကြောင့်လို့ပြောပါတယ်သူဟာဖိနှိပ်ခံအီရန်အမျိုးသမီးတန်ပေါင်းများစွာတဲ့ကတယောက်ဖြစ်တယ်လို့လဲသူရဲ့ Instagram လူမှုကွန်ရက်ကနေပြောထားပါတယ်တိုက်ကွန်ဒိုကစားသမားဖြစ်တဲ့ဒီအာလီဇာဒါဟာ2016 Rio Olympic မှာကြီးတဲ့စိတ်ရခဲ့သူဖြစ်ပါတယ်သူကတော့ဘယ်မှာခိုးလုံတယ်ဆိုတာမပြောပေမဲ့အီရန်နိုင်ငံရဲ့ဒီ ISNA သတင်းဌာနကတော့သူဟာနယ်သာလန်နိုင်ငံမှာခိုးလုံသွားတာဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းအီရန်ဆိုရကဖိအားပေးတာတွေကြောင့်အ
ဤရန်နိုင်ငံကကစားသမားတွေဟာအခုလိုပဲတခြားနိုင်ငံတွေမှာခိုးလုံနိုင်လဲရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကတော့ဤရန်ကဂျီရိုကစားသမားဆာအီမိုလာယီဟာဂျာမနီနိုင်ငံမှာခိုးလုံခဲ့ပြီးတော့ဤရန်နိုင်ငံကဘောလုံးဒိုင်လူကြီးအာလီယာဖာဟာနီဟာလည်းမနစ်ကဩစတြေးလျနိုင်ငံမှာခိုးလုံခဲ့တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရအားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 70နဲ့ Mia 73ကနေပြသတဲ့ Minute 30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။
မောင်ရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ရဲ့ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မနေ့ကကြာသာပတင်းနေ့မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆက်ထိုးပွဲမှာနိုင်ငံသားရဲ့မူဝါဒဆေးရေးကိစ္စနဲ့အကြမ်းမရေးဆောင်ရှောက်မှုကိစ္စတွေကိုအခြေတင်ဆွေးနွေးညှင်းခုံခဲ့ကြပါတယ်။ Republican သမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရအောင်ဘယ်လိုလုပ်မလဲဆိုတာကိုအပြိုင်ဆိုင်အနိုင်လူပြောခဲ့ကြသလိုအရှိအလေပိုင်းကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုသူတို့သာရွေးကောက်ခံခဲ့ရရင်ပြန်ခေါ်မယ်လို့ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။American Outlook တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကို Outlook တော်မှဒီကနေ့မဲခွဲဆုံးဖြတ်မှဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက် Outlook တော်ကိုစားပြုမန်နေဂျာ9ယောက်ကိုလည်း Outlook တော်ဥက္ကဋ္ဌ Nancy Pelosi ကအခုသတင်းကြေညာနေတဲ့အချိန်မှပဲကြေညာပါတယ်။သူတို့ထဲမှာတော့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff နဲ့တရားရေးကော်မတီဥက္ကဋ္ဌ Gerald Nadler လာတို့ပါဝင်ပါတယ်။ဒီအထက်လွှတ်တော်ကြားနာပွဲမှာတက်တဲ့တွေကိုမခေါ်ဘူးဆိုရင်ဖွဲ့စည်းပုံနဲ့ညီမမဟုတ်ဘူးဆိုတာကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌကထပ်မံပြောကြားခဲ့ပါတယ်။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တစ်ပတ်အင်္ဂါနေ့မှစတင်ကြားနာစစ်ဆေးမှဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတချို့ပြေလည်စေမဲ့ကနအူးသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးမှဖြစ်ပါတယ်။သမ္မတထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီရိုအင်မြူရောမှကုန်သွယ်ရေးစာချုပ်လက်မှတ်ထိုးမှပါပထမအဆင့်ကုန်သွယ်ရေးသဘောတူညီမှုတွေထဲမှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးဝယ်ယူဖို့တရုတ်နိုင်ငံတွေကပြပကုမ္ပဏီတွေရဲ့အဆင့်ပြင်းဤပညာတွေကိုတရုတ်ကအတင်းအကျပ်ဒီလွှဲပြောင်းရယူတဲ့လုပ်ရက်တွေရပ်ဖို့နဲ့တရုတ်ကိုလာတဲ့ကုန်တွေဈေးသက်သာအောင်ငွေကြေးချေလဲရိုင်းမလုပ်ဖို့ဆိုတဲ့အချက်အလက်တွေပါဝင်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပအပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ VOE ရဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wendy Red ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့
တနအိစာအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်နှာစင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.